င်းတဲ့ကျင်းမမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့ရှင်းပြမှုပြင်ဆင်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်တော်ကတော့ဇော်ချပ်ပါနိုဝင်ဘာလရဲ့ကျင်းပမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတချို့ကမဟာမိတ်ဖွဲ့ရှင်ပြန်မှုပြင်ဆင်နေတဲ့အတွက်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရဖွဲ့စည်းရေးမှာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအတွက်စိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့နိုင်ငံရေးအသိုင်းအဝန်းနဲ့အကြိုက်ခတ်တွေကခန့်မှန်းနေကြပါတယ်။ဝနိုင်ငံရေးပါတီ၃ခုကိုအခြေခံထားတဲ့ဝအမျိုးသားပါတီ၊ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ၊ရခိုင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် ALD ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD မော်ညီညိုရေးပါတီ MUP တို့လိုတိုင်းရင်းသားနိုင်ငံရေးပါတီတွေပေါင်းစည်းထားရဲ့နိုင်ငံရေးအင်အားစုတွေရွေးကောက်ပွဲမှာရှင်ပြိုင်မှုပြင်ဆင်နေကြတာပါကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒူဩကထာနှင့်ဦးကွမ်ကောင်အောင်ခန်းကတော့ထိရောက်တဲ့ပြည်ပြင်ပြောင်းလဲရေးတွေဖြစ်ဖို့အစိုးရထဲမှာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေပါဝင်ခွင့်ရဖို့ရည်ရွယ်တယ်လို့ပြောပါတယ
်တိုင်းရင်းသားပါတီရဲ့အနေနဲ့တော့ရွေးပေါင်းဖြစ်ဖို့ကိုရီးယားနဲ့ကျွန်တော်ပြင်ဆင်နေပါတယ်ရွေးပေါင်းဖြစ်စေချင်ပါပါလို့လေဆိုတော့ဒီပါတီတစ်ခုလုံးကိုပြန်ပြီးမှရေးမယ်ဆိုရင်ဒီကျတော်လင်ကအတွက်ခုချိုးဖို့တိုးတက်ငင်းချမ်းရေးရဖို့ဒါကြောင့်မြုံပေါင်းစိုးရကိုဖွဲ့ရမယ်ဆိုတာကိုကျွန်တော်ခင်ဗျာစူးစမ်းနေတဲ့အချိန်ဖြစ်ပါတယ်
တိုင်းသားနိုင်ငံအင်အားစုတွေကြမှာတော့ NLD ရသအစိုးရအာဏာရလာပြီနဲ့ပြည်တွင်းငြိမ်းချမ်းရေးအပါအဝင်တိုးတက်မှုသိပ္ပံသာသာမမြင်ရဘူးဆိုပြီးအားမလို့အားမရဖြစ်နေကြသလိုနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့လည်းမျှော်လင့်နေကြပါတယ်ဒီလိုအခြေအနေမျိုးမှာတိုင်းရင်းသားအင်အားစုတွေနဲ့သိမျက်ရေးအတွက် NLD ကစဉ်းစားသင့်တယ်လို့လဲတိုင်းရင်းသားမဟာမိတ်ဖွဲ့ UNDP အဖွဲ့ဝင် UNDP ပါတီဥက္ကဋ္ဌဒေးဗစ်လာမြေကပြောပါတယ
် NLD ကိုထောက်ကြတယ်ဒီတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ကိစ္စပေါ်မှာသူတို့ဆက်ဆံကျဲတယ်ပေါ့နော်ဒီတို့တော်တယ်မှာပေါ့နော်အမျိုးသားညီညီလေးပုံစံမျိုးတော့ဘယ်သူမှမရှင်းပါဘူးအဓိကပြည်နယ်တွေမှာ NLD တွေကနောက်ထပ်ပြီးတယ်ဟာလားသူဒီမှာဝင်ကြောင်ပြီးတော့တိုင်းရင်းသားတွေနဲ့အတူအတန်းတွေဒီညီမကြီးဖောက်ရမယ်ဆိုရင်တော့ဒါညီညီလေးတစ်ခုပြီးဆောက်လို့ရမယ်
ပြောင်စုရေကောက်ပွဲကော်မရှင်ရဲ့မနေ့ကညပိုင်းမဲဆန္ဒနယ်မြေစီရင်ကိုထုတ်ပြန်ရမှာတော့ပြည်သူ့လွတ်တော်မဲဆန္ဒနယ်330အမျိုးသားလွတ်တော်အတွက်ပြည်နယ်နဲ့တိုင်းအသီးသီးမှာအစုဖွဲ့နယ်မြေ12ခုစီနဲ့စုစုပေါင်းနေရာ168ခုရှိပါတယ်။တိုင်းနယ်ပြည်နယ်လွတ်တော်တွေအတွက်စုစုပေါင်း644နေရာနဲ့တိုင်းရင်းသားလူမျိုးမဲဆန္ဒနယ်29ခုသတ်မှတ်ထားပါတယ်။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မဲ့ရေကောက်ပွဲအတွက်နေရာအတိအကျကိုတော့ကော်မရှင်ကမကြေညာသေးပါဘူး။ဒါပေမဲ့လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့ရှင်ပြိုင်မှုကြိုးစားလာတာတွေအပါအဝင်အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲမှာစင်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအကြေခတ်တွေကခံမှန်းနေကြတာပါနိုင်ငံရေးလေးလာသူဒေါက်တာရှမ်းမျိုးသိန်းကတော့တိုင်းရင်းသားပါတီတွေနဲ့ပူးပေါင်းရတဲ့အခြေအနေမျိုးအထိကြုံရနိုင်တယ်လို့သုံးသပ်ထားပါတယ်
ကျွန်တော်တို့နိုင်ငံရေးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရာအစိုးရအပေါ်မှာအယုံကြည်မရှိတဲ့စုတင်တွင်ခွင့်မရှိတဲ့အတွက်ကြောင့်မလို့ညွန်ပေါင်းအစိုးရဆစ်ဆစ်ဖြစ်လာလို့တော့အလားလာမရှိဘူးလို့မြင်တယ်။သို့တော်လည်းအမျိုးသားဒီမိုကရေစီအစိုးရနဲ့မိတ်ဖက်တိုင်းရင်းသားပါတီတွေကြားမှာညီမျှင်းဆွေးနွေးပြီးတော့ဖွဲ့စည်းတဲ့အမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးတော့ဖြစ်လာနိုင်တယ်လို့မြင်ပါတယ
်။ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ် ARD ရဲ့အထွေထွေတွင်းရင်မှုဦးမျိုးကျော်ကလည်းရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းလွှတ်တော်ထဲမှာပြန်ဆိုင်မှုတွေအားကောင်းလာနိုင်တယ်လို့လည်းမြင်ပါတယ်
။လွှတ်တော်ဆင်းမှာကတော့အဲ့ဒီညွန်ပေါင်းဆိုတာနဲ့ပါတီတွင်ကြိုင်မှုဒီ policy ကြိုင်မှုတို့ရဲ့အကျိုးကျေးဇူးရှင်တာမှုတွေရှိတာတဲ့အတွက်မှာမတူညီတဲ့အခြေခံကြတော့လေအဲ့ဒီမရှိမရှိကြတော့ဒါတို့လည်းဖြစ်ကောင်းဖြစ်နေတာဘုရားတရားကြည့်ရရှိပြီးတော့အဲ့ဒါကတော့အခုရမယ်2020မေရလအပေါ်ပေါ့အဓိကတော့ဒီပါဘုရား
ရွေးကောက်ပွဲတွေကိုနိုဝင်ဘာလမှာပုံမှန်အတိုင်းကျင်းပသွားဖို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့ COVID-19 ကရောဂါအနေရဲ့ကြောင့်စီးရုံးရေးလုပ်ငန်းတွေမှာအကန့်အသတ်တွေကျုံနေရသလိုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနေရကြောင်းရွေးကောက်ပွဲလွတ်လပ်ပြီးမျှတမှုရှိပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့တာပါ။